to the Voice of America in Burmese.
Mingla nya cha ma shin 2020 phit ni February la 9 ye tanin lwin ni nya ve VOA season 2 ko American ji dang su myo raw Washington DC ga de dai yai thol lwin ni ba bi line to meter 1925 32 line lat meter 190 kilohertz 1905 ro a pyin VOA Facebook sa myat na VOA Burmese news ka ni pi lo le thol lwin chain na de yin ni na sin nai ma le shin tama kwa nyu ba khu nya bai season 2 ta win yu ba ma shin
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသဖြင့်အောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ပြည်နိုင်ငံပြည်မကြီးမှာသေဆုံးသူရေတွက်ဟာစနေနေ့နောက်ပိုင်းအထိ812ယောက်ရှိသွားပြီဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။ထိုင်းနိုင်ငံရှေးမြောက်ဘက်ဒေသနခွန်ရက်စီမှာမြို့မှာမနေ့ကလူ26ဦးကိုပြစ်တက်ပြီးတော့တာမနော27ဒီဇေဝစင်တာထဲမှာပေါ်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအစီပစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီမြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်လူနာ12ယောက်ရှိနေတဲ့အကြောင်
းသိအောင်ပြပြီးတော့စောင့်ကြည့်တဲ့လူနာတွေ12ဦးရှိပါတယ်။12ဦးဆိုတော့မင်းကမန္တလေးသိအောင်မှာရှိတဲ့အသက်53နှစ်အရွယ်သားရယ်။အခုတိုင်းပေါ့ပြနေရ34နှစ်အရွယ်သမီးရယ်။
ဘဟုကုသရောဂါတက်ဖြည့်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူနာဆင်ရမှာပါ။အဲဒီနောက်မှာတော့တော်ရိုင်းတိရစ္ဆာန်တွေကနေလူတွေကိုယောဂပိုကုသမှုသုတေသနအကြောင်းမြန်မာရေးဆွေးနွေးကန်ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်နိုင်ပါရဲ့ရှင်။ခုရင်ဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်မြန်မာနိုင်ငံပြည်မှာအကြီးမားသေဆုံးသူရေတွက်ဟာစနေနေ့နောက်ပိုင်းအထိကို812ယောက်ရှိသွားပြီဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်သေဆုံးတဲ့သူရေတွက်ထက်ကိုကျော်လွန်သွားပြီဖြစ်တယ်လို့လည်းပြောပါတယ်။စနေတရထဲမှာလည်းလူ89ယောက်သေဆုံးခဲ့တယ်လို့တရုတ်မျိုးသားချမ်းမာရေးကော်မရှင်ကဒီနေ့မနက်အစောပိုင်းကသတင်းထုတ်ပြန်ပါတယ်။ဇာစယောကဖြစ်ခဲ့တော့ကတော့တရုတ်နိုင်ငံနဲ့ဟောင်ကောင်မှာ984ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့8100လောက်ယောဂါကူးစက်ခံခဲ့ရပါတယ်။ယောဂါနောက်ဒီနောက်ထပ်ကူးစက်ခံရသူ2656ယောက်ရှိပြီးဒါဟာ February လ1ရက်နေ့နောက်ပိုင်းမှာပထမဆုံးချိန်ဖြစ်နေကြာဆင်းခဲ့တာဖြစ်ပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာယောဂါကူးစက်ခံထားရသူစုစုပေါင်း38198ယောက်ရှိရဲဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်ယောဂါကူးစက်ပြန်ပွားတဲ့သူအရေအတွက်မသေးကြတာကြောင့်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမြင့်ဆုံးအဆင့်ကိုကျော်လွန်သွားပြီလားဆိုတာပြောဖို့စောလွန်သေးတယ်လို့တော့မီရှိဂန်တက်ကသူကအများပြည်သူကျန်းမာရေးဌာနပါမောက္ခဂျိုးဆက်အိုက်ဆန်ဘတ်ကတော့ပြောပါတယ်တရုတ်နိုင်ငံဝူဟန်မြို့မှာနောက်ထပ်သေဆုံးတဲ့အထက်မှာအမေရိကန်နိုင်ငံသားတဦးလည်းပါဝင်တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်ရုံးတာဝန်ရှိသူတွေကစနေနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းတဲ့အာဖရိကတိုက်နိုင်ငံတွေစီကိုမကူးစက်အောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြင်ဆင်ဆောင်ရွက်နေပါတယ်။စနေနေ့အထိရတဲ့သတင်းတွေအရတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ38198ဦးနဲ့သေဆုံးသူ812ဦးရှိပါတယ်။နိုင်ငံပေါင်း24နိုင်ငံမှာကူးစက်သူ280ကျော်ရှိပြီးတော့တရုတ်နိုင်ငံပြင်ပမှာသေဆုံးတာကတော့ဖိလစ်ပိုင်နဲ့ဟောင်ကောင်ကျွန်းတွေမှာတဦးစီရှိပါတယ်။အခုထိတော့အာဖရိကတိုက်ဒေသကိုယောဂါပိုးကူးစက်မှုမရှိသေးပေမဲ့ကမ္ဘာနိုင်ငံတချို့မှာအလင်းမြန်ကူးစက်ပြန့်ပွားနေတဲ့အတွက်စိုးရိမ်ကြီးတဲ့အကြောင်းအာဖရိကဒေသဆိုင်ရာကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားမှုမရှိဒီဆိုမိုတီကပြောပါတယ်တရုတ်နိုင်ငံနဲ့အာဖရိကအကြားစီးပွားရေးအရာကူးသန်းသွားလာသူတွေရှိနေတဲ့အတွက်ယောဂါကူးစက်နိုင်ခြေရှိတဲ့အခြေအနေတွေအတွက်အားလုံးပြင်ဆင်ထားကြောင်းလည်းမိုတီကပြောပါတယ်ဒီအပေါ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ဒေတာရင်းပြည်နယ်တွေနဲ့ပူးပေါင်းဆောင်ရွက်နေပြီး WHO ကချမှတ်ပေးထားတဲ့လမ်းညွှန်ချက်တွေနဲ့အညီကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ညွှန်ကြားမှုမိုတီက VOA ကိုပြောပါတယ်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုတွေကြောင့်ဆက်ရုံနေပိတ်လာနေတဲ့ပြည်ထောင်စုကိုအတိုင်းဖြည့်ရှင်းဖို့အတွက်ဗြိတိန်အစိုးရကအရေးပေါ်အစီအစဉ်တွေကိုရေးဆွဲနေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံကမြို့တွေနဲ့ဆက်ရုံတွေကိုပို့ပြီးတော့ပိတ်ပစ်လာနိုင်တယ်လို့ဆိုမှုတွေဖြစ်ပေါ်နေပြီးတော့ကုန်ထုတ်ပစ္စည်းတွေမလုံလောက်မှုတွေလည်းဖြစ်လာနေတာပါသူတို့ရဲ့ဆိုမှုတွေထဲမှာအသက်ကယ်ဆယ်တဲ့ဆေးပစ္စည်းတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်လိုအပ်နေတဲ့ပစ္စည်းတွေမလုံလောက်မှုတွေပါဝင်နေဆိုပြီးတော့ဗြိတိန်အာဏာပိုင်တွေကပြောပါတယ်ဗ Britain Company in a combi see top bamboo in out tell Lupin and Niarigo shot Tabugule, Anabani Baga, Taito and Tawari, the yellow Dibaganaga, Talara, Suye, Thrun in Dago Duncan, Tana, and we met. Dita Pobido, Chalame, so you're not going to see top bamboo song here by Ma. Dita Pobido, Pinan Suare, Bazanarigo, yes, sign, Layana, and so we don't need to be Nagale, three Pilai Bari. Coronavirus Bazanaja, Britain and Yakido, Lungamale, Tigai Muli, Shilani Bari.
Thailand is a shame now by Nakhonra Chatsima Numa. Manika Luna Sejogo Pitapiro, Terminal 21 Zewe Centerema Bong Aunire Sitago Yeta Puega, at the Pika Pansi Yamibare, at the Donze Nane Ewe, Jakrapatomaha, Tute Yashigo, Sitas Tanema Pitapiro, Lenegigo, Hambigane Telabi, Zewe Centerema Pika Murigo, Setai Lukeraba, Asaba Maduga Pika Murigo, Facebook and Nibio Daya Lungerago, Facebook at Pilchakebare, Pika Mujang Nasecha Ute Sombio, Te Sondurega, at the Sato. နှစ်အရွယ်လူငယ်တူလဲပါဝင်ပါတယ်အနည်းဆုံး9ဦးတန်ရာရပြီးနှစ်ဦးကအုံနောက်ခွဲစိတ်မှုပြုလို့ရတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်ဒီဖြစ်ရမျိုးဟာပထမဆုံးနဲ့နောက်ဆုံးအကြိမ်ဖြစ်ဖို့မျှော်လင့်ကြောင်းလဲသူကပြောပါတယ်ဇန်နဝါရီလတုန်းကလည်းထိုင်းနိုင်ငံမှာရတနာပစ္စည်းအယောင်ဆိုင်လူရဲမှုအတွင်းမျက်နှာဖုံးတက်တနတ်သမားတူပြစ်ခတ်မှုကြောင့်ကလေးငယ်တူအပါ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီအိုကနေတင်းတင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကနိုင်ငံတော်ဝန်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်တဲ့နေရာမှာရှိလာနိုင်တဲ့ NDA နဲ့ပတ်သက်ပြီးတော့သတိပေးလိုက်ပါတယ်ဆရာအစ်မရောပြည်နယ်အစ်မပါဒေသန္တရအစ်နေမှာပါတရုတ်နိုင်ငံနဲ့ပြန်ဆိုင်မှုကဖြစ်နေပြီးတော့ဒီပြန်ဆိုင်မှုကအမေရိကန်နိုင်ငံသားရင်းဘူဝါဒနဲ့မျိုးသားလုံခြုံရေးကိုပါအကျိုးဆက်တွေရှိနိုင်တယ်လို့ဝါရှင်တန်မှာစနေနေ့ကလုပ်တဲ့အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုများအသစ်အစည်းအဝေးမှာသူကပြောလိုက်ပါတယ်တရုတ်နိုင်ငံကနေအမေရိကန်မှာယင်းနှိမ့်မြုံနံခြင်းနဲ့သူတွေကအမေရိကန်ပြည်နယ်တွေမှာယင်းနှိမ့်မြုံနံမှုချင်းကခံထားဖို့ရှိတယ်ဆိုတာကိုသူသိရဲဆိုပြီးတော့ဝန်ကြီးပေါင်ပြူကပြည်နယ်အုပ်ချုပ်ရေးမှုတွေကိုပြောပါတယ်တရုတ်နိုင်ငံနဲ့စီးပွားရေးဆက်ဆံမှုတွေကတရုတ်နိုင်ငံနဲ့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုပထမအဆင့်လို့အပြန်လန်အကျိုးရှိနိုင်ကြောင်းထိုင်မဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့အားနည်းချက်တွေကိုဗျူဟာကြကြချင်းချင်းကဲဖြတ်နေပြီးတော့အစင်တိုင်းမှာအသာစီးရအောင်အမေရိကန်စီးပွားရေးစနစ်ထက်ကလက်ဟာမှုတွေကိုအပြည့်အဝအသုံးချဖို့ကြိုးပမ်းနေတယ်လို့လည်းသူကသတိပေးပါတယ်အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူး90ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေကိုအကဲဖြတ်ထားတဲ့အစည်းအဝေးတစ်ဆောင်ကိုဗေကျင်းမြို့ကတရုတ်ဆိုရကျောတော်နောက်ခံပေးထားတဲ့သုတေသနဌာနကပြီးခဲ့တဲ့နှစ်မှာထုတ်ပြန်ခဲ့တယ်လို့လည်းဝန်ကြီးပေါ်မီယိုကပြည်နယ်အုပ်ချုပ်ရေးမှူးတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းရဲစခန်းတစ်ခုရှိမှာစနေနေ့ညကအပြေခံဘုံခွဲသမားရဲ့ကားဘုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်။နေမြင့်မတီညင်နဲ့ဟဲလ်မန်ပီနဲ့ဂျာရတ်စ်ခရိုင်မှာအပြေခံဘုံခွဲသမားကစစ်တပ်3ဟန်ဒီကာနဲ့ဘုံခွဲတိုက်ခိုက်တာဖြစ်ကြောင်းအာဖဂန်ဆိုရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဂျာရတ်စ်ကဈေးကြီးကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မယ်အပြေခံဘုံခွဲသမားကိုရဲကဖော်ထုတ်လိုက်နိုင်တဲ့အချိန်မှာသူကကားဘုံကိုဖောက်ခွဲလိုက်တာလို့ဂျာရတ်စ်ခရိုင်ရဲအဖွဲ့အကြီးကအစ္စမေလ်ခပဝါကာ VOE ကိုပြောပါတယ်ရဲတပ်ဖွဲ့ဝင်6ဦးသေဆုံးပြီးတရားလဲအနေငယ်ပျက်စီးသွားကြောင်းသူကပြောပါတယ်တာလီဘန်ပြောခွင့်ရကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းရန်သူစခန်းတစ်ခုကိုဖျက်ဆီးလိုက်နိုင်ပြီးတော့အာဖဂန်ရဲတပ်ဖွဲ့ဝင်တရားစင်ကျော်သေဆုံးတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်တချိန်တည်းမှာပဲစနေနေ့နောက်ပိုင်းကအရှိပိုင်းနန်ဂဟာပြည်နယ်အရှိရှာရတ်ခရိုင်မှာအာဖဂန်တပ်ဖွဲ့ဝင်တဦးကဆက်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးစစ်သား2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အာဖဂန်အခြေစိုက်အမေရိကန်တပ်ကအတည်ပြုပါတယ်ဒီပြစ်ခတ်မှုကမတော်တဆလားရည်ရွယ်ချက်နဲ့လှုပ်ဆောင်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့နန်ဂဟာပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ
်စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကဗျူဟာအချက်ကြာကျတဲ့ဒီဆာရကတ်မြို့ကိုစီးရီးယားစစ်တပ်ကစနေနေ့မှာထိန်းချုပ်လိုက်ပါတယ်။နောက်ဟာစီးရီးယားနိုင်ငံအစ်တလီမြို့ကနောက်ဆုံးကျန်တဲ့သဘုံတွေရဲ့အမားခံနေမျိုးကိုသတင်းပတ်ကြားထိုးစစ်ဆင်မှုတွေအတွင်းမှာနောက်ဆုံးသိမ်းပိုက်လိုက်တာလည်းဖြစ်ပါတယ်။ တူရကီက2018ခုနှစ်ကရခဲ့တဲ့ပြစ်ခတ်ရစေးသဘောတူညီချက်အရလှုပ်ထားတဲ့အီလီမျိုးကတူရကီရဲ့စစ်စခန်းတွေကိုတိုက်ခိုက်ခံရမယ်ဆိုရင်သူတို့အနေနဲ့ဒေသတွင်းကိုတက်တင်နောက်ထပ်ဆေးလွတ်ပြီးတော့တုံ့ပြန်သွားမယ်လို့ချင်းညောက်လိုက်ပြီးတိတ်မကြခင်မှာပဲစီးရီးယားဘက်ကအခုလိုဆာရကတ်မျိုးကိုတင်ယူလိုက်တာဖြစ်ပါတယ်။တရင်တစ်ပတ်ကြာဘုံကျဲတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အခုအခါမှာစီးရီးယားစစ်တပ်ကဆာရကတ်မျိုးကိုပြေးဝထိန်းချုပ်ထားပြီးဖြစ်တယ်လို့စီးရီးယားအစိုးရဘက်ရုပ်သံကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇန်ဘာလကစပြီးတော့စီးရီးယားတပ်တွေဟာရုရှားရဲ့အကူအညီနဲ့အစ်တလစ်ဒေသကိုအကြီးအကျယ်ထိုးစစ်ဆင်ခဲ့ပြီးတဘုံတွေရဲ့မဟာမိတ်ဖြစ်တဲ့တူရကီဘက်ကရပ်တန့်မှုသတိပေးနေတဲ့ကြားကတမျိုးပြီးတမျိုးတင်ယူခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ရပ်သား300ကျော်တိဆုံးသွားခဲ့ပြီးတော့နောက်ထပ်58,600 တော့တူဂီနယ်ဇက်ကဘေးလွရာကိုထွက်ပြေးခဲ့ကြပါတယ်။ကုလသမဂ္ဂနဲ့ကုညီပေးအဖွဲ့တွေကတော့တိုက်ပွဲတွေကိုဆုံးသတ်ဖို့တောင်းဆိုထားပြီးတော့အခုလိုဒုက္ခတွေအစုလိုက်ပြုံနဲ့ထွက်ပြေးတာတွေကအဆိုးအဝါဆုံးဘေးဒုက္ခကပ်ပေးကြီးဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတိပေးလိုက်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနဲ့ရုရှားကြိုးတောင်းနောက်ခံပေးထားတဲ့တရားခွဲထွက်ရေးသမားတွေဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းသားတွေကိုပြန်လွတ်ပေးဖို့အတွက်အကူအညီပေးဖို့ပိုယဟမင်းကြီးဖရန်စစ်ကိုယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီကတောင်းဆိုလိုက်ပါတယ်။ပိုယဟမင်းကြီးဖရန်စစ်နဲ့သမ္မတဇီလန်စကီတို့စနေနေ့ကတွေ့ဆုံခဲ့တဲ့အချိန်မှာအခုလိုမြစ်တာရက်ခံတောင်းဆိုလိုက်တာပါ။ဒွန်ဘတ်စ်ခရိုင်းမီးယားနဲ့ရုရှားမှာဖမ်းဆီးခံထားရသူတွေကိုပြန်လွတ်ပေးဖို့အတွက်အကူအညီပေးဖို့ပိုယဟမင်းကြီးကိုမြစ်တာရက်ခံခဲ့ကြောင်းသမ္မတဇီလန်စကီကပြောပါတယ်။ကဘာကြီးငင်းငန်းတာယာဖို့အရာခတ်သိမ်းတတ်နိုင်သမျှလှုပ်ဆောင်သွားမယ်လို့ပိုယဟမ်းမင်းကြီးကပြောကြောင်းကိုလည်းသမ္မတဇယ်လန်စကီကပိုယဟမ်းမင်းကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်။2019ခုနှစ်မေလကစပြီးတော့သမ္မတဇယ်လန်စကီသမ္မတရာထူးရပြီးတဲ့နောက်ပိုင်းယူကရိန်းအစိုးရနဲ့ရုရှားကြိုးတောင်းနောက်ခံပေးထားတဲ့တရားခွဲထွက်ရေးဝါဒီတွေကြားအကျဉ်းသားလဲလှယ်ရေးနှစ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်။2014ခုနှစ်မှာခရိုင်းမီးယားဒေသကိုရုရှားကသူ့ပိုင်နယ်ဖြစ်ထည့်သွင်းလိုက်ပြီးတော့ရုရှားကြိုးတောင်းနောက်ခံပေးထားတဲ့လက်နက်ကင်တွေကဒွန်နက်စ်နဲ့လူနက်စ်ဒေသတွေရဲ့အချို့အစိတ်ပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခဲ့ကတိုက်ပွဲတွေစတင်ခဲ့တာပါဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမျှသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ကာကွယ်နေတဲ့အခြေအနေကိုပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစိုးရိမ်ကြအခြေအနေလိမ္မော်ရောင်အဆင့်တက်မှတ်လိုက်တဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတဦးကိုဒီကနေ့မနက်ပိုင်းမှာပဲတောင်တကုန်းနေအိမ်ကနေဝေဘာဂီဆေးရုံမှာခေါ်ထားပြီးသူ့ရဲ့ကျန်းမာရေးအခြေအနေစောင့်ကြည့်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကအတည်ပြုပါတယ်။လက်တတော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတန်တရားလူနာတဦးနဲ့စောင့်ကြည့်လူနာ12ဦးအထိရှိနေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစပြီးတော့ပြန်လာတဲ့ကိုရိုနာဗိုင်းရပ်စ်အိမ်နီးချင်းမြန်မာနိုင်ငံအနေနဲ့ကူးစက်မခံရအောင်နဲ့ကူးစက်မှုတန်ဖျားရှိသူတွေကိုစောင့်ကြည့်ဖို့လည်းကျန်းမာရေးပညာပေးနေပါတယ်။နောက်ဆုံးအခြေအနေကိုမဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံဝူဟန်ကနေတဆင့်စတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကဘာအနှံ့ကူးစက်ပြန်ပွားနေတဲ့နှုန်းကဒီသတင်းမှတ်အတွင်းမှာကို 38,000 ကျော်ရှိသွားပြီဖြစ်ပြီးတရုတ်ဘာဝင်ပြည်ပနိုင်ငံတချို့မှာပါတည်ဆုံးသူပေါင်းက800ကျော်သွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရရှိလူနာကတအူးပဲရှိတယ်လို့ဖေဖော်ဝါရီလ10ရက်နေ့ညကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မနက်ပိုင်းမှာတော့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်လူနာနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတဲ့သတင်းအရသူ့ကိုတောင်တကုန်းနေအိမ်ကနေခေါ်ဆောင်ပြီးဝေဘာဂီအထူးကူဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအတည်ပြုပါတယ်
။ဝီဘာဂီကိုပို့လိုက်တယ်ဆိုတော့အဲဒီသူကပြန်လာတဲ့အမျိုးသမီးကတန်ဖျားလူနာလည်းမဟုတ်ပါဘူး။ဆေးရုံရှင်စောင့်ကြည့်လူနာလည်းမဟုတ်ပါဘူးနော်။သူကသမီးကပြောမယ်ဆိုရင် hospital quarantine လုပ်တယ်။အခုကလေးကြီးကျောင်းသားတွေလုပ်တယ်လို့၊မိမူးကြီးတွေလုပ်တယ်လို့ပြောတယ်။သမီးကလည်းဆေးရုံမှာထားပြီးစောင့်ကြည့်တဲ့ပုံပဲ။ဘာမှကုသမှုမလိုပါဘူးသူက။ကြားလာလည်းမရှိဘူး၊ဆက်ရှင်လမ်းကြောင်းလည်းမရှိဘူးပေါ့နော်။အဲ့တော့သူကကြာတော့ခုက contact ဖြစ်ရှင်နဲ့အော်ဗောနော်ကောင်းကင်းကကွန်တက်ရရှိရတဲ့တခုကြောင့်သူစေရမှာချပြီးတော့ဖားပြီးတော့တင်းရကကွာရန်တီးလောက်ကြပါသူနဲ့ရှိရတဲ့လူတွေတော့အိမ်မှာပဲနေဖို့ပေါ့ဒါကတော့ home quarantine လောက်ကြပါ
ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့အထိမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လူနာက12ဦးအထိရှိပါတယ်လို့လည်းဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။အများလူနာတော့အရင်အတိုင်းမှာပဲနတ်မတူဝါတယောက်ကဖြစ်ရပြီးတော့သူကတော့ဆက်ရှိနေတော့မှာပဲ။အဲကျွန်တော်တို့သေယုံပြပြီးတော့စောင့်ကြည့်တဲ့လူနာတွေနဲ့ဆက်နောက်ကြီးရှိပါတယ်။ဆက်နောက်မှာဆိုမင်းကမန္တလေးသေယုံမှာရှိတဲ့53နှစ်အမျိုးသားရယ်။အခုတိုင်းပေါက်ပြနေတာ34နှစ်အမျိုးသမီးရယ်။
စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးကိုကျမ်းမာရေးဝန်ထမ်းအနေနဲ့တပ်ဆိုင်ရာမျိုးနဲ့တာဝန်ရှိသူတွေကတွားရောက်ခေါ်ဆောင်ပြီးတော့ဝေဘာကြီးစေယုံကိုပို့ဆောင်လိုက်တဲ့အကြောင်းနဲ့အခုလက်ရှိသူကနေထိုင်ခဲ့တဲ့တောင်တကုံမြို့နယ်ပလဲမုံအိမ်ရာဝန်တွင်ကျမ်းမာရေးဆိုရည်စရာမရှိအောင်ဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုတော့တောင်တကုံမြို့နယ်ကရန်ကုန်တိုင်းလွှတ်တော်ကို
ก็ดีสักทีดูนะที่เราตุยอะไรวะเนาะคือมาตุนเนี่ยตุนนี่เราไม่ได้ดูว่าบอสเป็นเช่นไรอะเช่นเดียวกันไอ้ดาวเทียนอาชีวิโอที่เช่นเนี่ยจะมองได้เห็นเจ้ามันนี่เพื่อว่ามีวิวเส้นอะไรตัวนี้ตัวนี้อยู่ทั้งปูอะไรวะแล้วเสร็จแล้วตุนนี่เนี่ยตุนนี้อาจจะเนี่ยสุดวันจะบอกเนาะไม่ทันไม่ทันเราว่าชีเดียร์มีใครเนี่ยดูดีกว่าเนาะแค่นี้อะแค่นี้เราพี่ไม่ทันดูเนาะ
ยามาเนี่ยเนี่ยคุณน่ะไวรัสกูเซ็ปเป็นบ้ามุชีเลยส่วนตานี่อาชีลายีแต่สายกูเช่นเดิมเป็นบุกเลยจำมาเยทานากาตรีเป็นหนูจอนีบาร์เลยกูเซ็ปมูเรมีพี่บอยอ่ะอ๋ออันนี้เป็นดูรูรูอันนี้เนี่ยผู้บ้าป่าวเวนัยเนี่ยอันนี้ท้ากูเลยรูรูโอจำมาเยปีนี้เป็นนี่เลยทวีเรียกกูเสียวินจีแต่จะมัวอ่างจอนิงาคุลูจำไปบาร์เลย
อดีตการเราดีดูรูกับป่าวเวมายามเนี่ยทุกทีเนาะดีเดียวกี่อันนี้เจ้าหน้าที่ดูรีอภิเษกวันนี้เลยในงานนี้ดูนั่นเนี่ยที่ด้วยในเนี่ยลูกตาเนี่ยชีเรียนดูรีนั่นก็เลยที่นั่นจะดีเลยทุกทาร่าครับเจ้าหน้าเลยดูในงานอะไรที่ดูเปียเจ้าหน้าเลยดูดูโอ้เจ้าหน้าเราเขาจะรู้ตัวนี้ทายาอีมาเจ้าหน้าเราเนี่ยตอนนี้ที่เราป่าวเวมายามดูรูว่าดูชีเกย์ยินเลยเราตัวเองก็บีโอเนาะ เจ้าจ้าไหนเงี้ยสุดเลยฮาลีเลยทั่วลาเลยค่ะเจ้าเราสนุรุดีรุ่งเทวุยาสีนี้ดอกปูเตะสองนาเลยตอนนี้ชีเรียนดูดีกว่าเราตาโกนงวันนี้มีเส้นมีเส้นดูดีอารมณ์สนุรุดตีสิสองที่มาจากนี้ที่เดียวลงเจ้านั่นเองอยู่กับคนไหนมาบ่นอ่ะทารีโอเจ้าเราดูแลดูแลดูเช่นดูเช่นอ่ะที่เอาดีสีน่าเลยไม่สวยเนาะที่เจ้านั่นมูเทนเจ้าเดียร์มา
ยามาเนี่ยป่าวเนี่ยเนี่ยที่ที่มาเดียวขี้ตัวเรื่องไปเป็นผู้ชี้ดูเดี๋ยวเนี่ยงานนี้เป็นอะไรเนี่ยงานนี้เป็นอะไรก็มาเลยขี้ตัวเรื่องเลยทุกจังหวะเสียสิ่งนี้มาเลยเช่นมาสมมติจะจ้างเขาว่าเช่นคุณยามาเยสุนิการสิ่ง แล้วยาวไปคุณน่ะไปรักษาเนี่ยมันยังไงมาคุ้มเช่นที่กูเสกขยันดูมีสิ่งที่เป็นแม่ตั้งยันเนี่ยสังเกตเนี่ยดูเรื่องชีวิตเลยถ้าเราที่ไปรักษาอันที่ตั้งตากูตีนั่นบุแต่บ่าวตัวยันตรีสันตรีสิ่งนี้เป็นเรื่องลูเรโกกูเสกนั่นเนี่ยโยกับปุริเจ้าตุ๊ดตุ๊ดน่ะลงนี่เลยตั้งตาอันตันตัวกูท็อกเกนยุติการตรีสมิญญาทาวาเลยเช่น
ในงานมาอารมณ์สูงนี่นะที่ผู้หาสาเหตุที่โควิดไวรัสบ้างเนาะที่ไวรัสเชื้อกับผู้เป็นนั่นเองเสียแต่มาในงานการตรวจสูงนี่จะไปเพราะว่าสาระเดียวในงานมาสาเหตุเพราะว่าอินเดียเนี่ยพิจารณาที่มาในตอนเดียร์ลุงนั่นเลยตัวที่สาเหตุเนี่ยเพราะแต่ในปัจจุบันที่ไวรัสเนี่ยปัจจุบันเนาะในปีที่ผ่านมาแต่ว่าตัวอินเดียเนี่ยเนี่ยเป็นที่ลุยกู้เส้นนั่นเองเยอะกับผู้ไวรัสบ้างเนาะในปีที่ผ่านมา
จำนวนตัวเองด้วยสันนิมาเลยตัวบาดาตัวพี่เนี่ยยาวไปสิ่งตัวเองอะไรจำนวนดูยังไงยาวไปจำนวนดูยังไงเลยดูยี่ตัวบ้าเลยเนี่ยจำนวนเลยไอเช่นเนี่ยตัวอยู่ตัวพันไอสิ่งเอ็กซ์จ่ายเองเป็นรูปที่เราเลยส่วนกูที่วูฮันกิซามาส่วนรูปที่เลยส่วนจำนวนพันมีอะไรส่วนที่ซีฟูไซด์ใช่ไหม ตัวเองด้วยสันนิมาเลยยาวเลยอันนี้ก็เส้นสับจะได้รู้จักเองตัวเองด้วยสันนิมาเมื่อเด็กเกิดลูกกูแล้วเนี่ยตัวเองด้วยสันนิมาดูได้ตัวพี่แต่แม่มาเลยก่อนเนาะแม่มาเลยส่วนจำนวนเนี่ยพาเลจีเนี่ยเส้นเนี่ยไปเนี่ยเชี่ยเอชิมาอุบะมาลินูเวทาวาลินูส่วนตัวเองด้วยสันตัวลินูมาเกะลินูว่าจำนวนดีวันไลฟ์จะซีสโปรเจกต์มาส่วนลินูมาเกะที่ยกับฟาร์สนิวส์ของเกี่ยงนี้แต่ เกี่ยงนี้ลินูโก้ตัวพันเนี่ยพันนี่เปียที่จะจะโน้ปงเมื่อสามีจะจะตัววัดตัวในเนี่ยตัวนี้ก็ใช่ใช่ไหมแล้วลูกพี่นั่งเรียนสอนเนี่ยมีบ่เนาะโอ้วัดตัวจะตัวนี้จะเส้นจะโน้สามีขาเลยยกับพี่นั่งเรียนลูกจะโน้ ်လင်းတို့တိုက်ဆိုင်အချိန်ကြာရင်လည်းတို့ရောဂါကြီးကူးလာနိုင်တယ
်ဆိုတော့ဒီ virus နဲ့ဒီ bacteria ပေါ့နော်ဒီနှစ်မျိုးဟာဟိုကွဲပါတယ်ဆိုတော့အဲ့ဒီ virus နဲ့ bacteria အကြောင်းနည်းနည်းလေးရှင်းပြပေးပါဒီဟိုပါပေါ့နော်ဒီဆေးပညာအရာဘယ်ကောင်ကပိုဘယ်လိုအန္တရာယ်ရှိတယ်ဆိုတာလည်းနည်းနည်းရှင်းပြပေးပါ
ဟုတ်bacteria လို့ဆိုရဲကောင်ကအပြင်အကောင်ဆိုင်ကနေစပြောလို့ရတယ်ကျွန်တော် bacteria နဲ့ virus မှာဆိုရင် virus ဆိုရင်လောက electron microscope နဲ့အဲ့လောက်ထိကြီးမှရတဲ့ဟာပေါ့နော်ဟိုကြီးလို့ရတဲ့ဟာရရှိလို့ရတဲ့ဟာကပုံများတယ်ကျွန်တော် bacteria ကြတော့ကို microscope အောက်မှာကြီးလို့ရတယ် bacteria တွေကြတော့ကျွန်တော်ပုံမှန်ဒီဆေးဆိုင်တွေမှာရောင်းနေတဲ့ antibiotic အနုဇီဝဆေးရင်နဲ့ကုလို့ရတယ် virus ကကြတော့ကုလို့နေရတာများတယ်ကျွန်တော်ဥပမာဒီမိုးလွင်းတို့မိုးကူးကာလာရယ်ဆိုရင်ကျွန်တော်ဖျားရယ်ရာသီတုပ်ကွေးဖြစ်တဲ့အချိန်ကြရယ်အဲကျွန်တော်ကိုဘာပဲဆရာဝန်တွေဘာဆေးပေးလဲဆိုတော့ကျွန်တော်ပါရာစီတမောလောက်ပဲပေးရယ်ဘာဖြစ်ဆိုတော့ဒီဟာယောဂါကိုကူးအောင်မဟုတ်ဘဲနဲ့ယောဂါရဲ့ symptom တစ်ခုဖြစ်တဲ့ဒီကိုပူချိန်မြင့်တာကိုလည်းပေးကြဟိုကိုကန်အားနဲ့ပဲအကိုခံအားနဲ့ပဲပေါ့နော် virus တွေကိုတိုက်ထုတ်ရအောင်များတယ
်ကိုရိုနာ virus ကအခုတရုတ်ပြည်ကနေအခုဗမာနိုင်ငံမှာလည်းတန်တရားလူနာတွေတွေ့လာပြီပေါ့နော်ဆိုတော့ဒီဥစ္စာတွေပေါ့နော်ဒီလိုမျိုးပြန့်ပွားနေတာတွေဟိုဘလောက်အန္တရာယ်အတိုင်းအတာဘလောက်ရှိလဲနည်းနည်းပြောပြပေးပါ
အခုလောလောဆယ်ရောမုန်းတော့ transmission ကကူးစက်နိုင်တဲ့ဟာကြတော့တရုတ်ပြည်ကလာတဲ့လူဟိုဒါမှမဟုတ်တရုတ်ပြည်သွားပူးရဲ့လူတွေအဓိကကူးနေတာအခုနောက်ပိုင်းမှသာဥပမာစင်ကာပူမှာဆိုရင်အဲပြန်လာတဲ့လူအနေမှာတဆင်ပြန်ကူးရရစဖြစ်လာပါတော့အဓိကကျွန်တော်အနေနဲ့ဒီမှာလဲအဲ့လိုဖြစ်လာနိုင်တယ်ဟိုကျွန်တော်ငငယ်ကြသားအဝင်ထွက်တွေရှိမယ်ဟိုကျွန်တော် border မှာဆိုရင်လဲကျွန်တော်ကအင်းကြီးချင်းနိုင်ငံဖြစ်တဲ့အတွက်အဲ့ဘက် border ရာနေ contact ဖြစ်ပြီးတော့ကူးလာနိုင်တယ်နေရှိတယ်အဓိကဖျားတဲ့လူကနှာစင်းမယ်ချောင်းဆိုးမယ်ချောင်းဆိုးရဲ့ခါကျရင်နှာစင်းရပဲဖြစ်ဖြစ်ချောင်းဆိုးရပဲဖြစ်ဖြစ်ကျွန်တော်droplet တွေပေါ့နော်အမှုံဆက်တွေအများကြီးပဲလေထဲပြန့်ဝင်သွားတယ်လေထဲပြန့်ဝင်သွားတဲ့အချိန်မှာကိုယ်ရရှူဆိုင်မိရတော့အဲ droplet အမှုံဆက်တွေကကျွန်တော်နေစာတူပါသုံးတဲ့ပစ္စည်းပေါ့ကြားမယ်ကြားတဲ့ဟာကိုကထိထွင်းနေရရင်ရှိမယ်အဲ့ခါကျရင်ကူးလာနိုင်တယ်ဟောအဲ့အကြောင်းမလို့ပြီးတော့ဒီ virus ကအခုကျွန်တော်ဖတ်မိလောက်ကတော့အပြင်မှာမိနစ်20 30လောက်ထိဒီခံပြီးမှပေးရလို့ပြောတယ်ဆိုတော့အဓိကကဒီ droplet တွေကြားတာကိုထိမိမယ်ကိုကရှူဆိုင်မိမယ်ဆိုရင်အဓိကကူးလာနိုင်တယ်ရင်တော့ကျွန်တော် H5N1 အကြောင်းပြောရင် H5N1 ကအစားအချင်းမြတ်တိုကွေးရနေနောက်ပိုင်းကဘလို့ပြောင်းလဲဆိုရာသီတစ်ဖြည်းဖြည်းနဲ့ဒီ virus တွေကတိုးစီမှာအမြဲပြောင်းနိုင်တဲ့ဟိုတက်တိရှိရယ်ဆိုတော့ပုံစံပြောင်းသွားပြီးတော့သူကရာသီတိုကွေးအင်ဂျင်နဲ့ပြောင်းသွားတယ်ရာသီတိုကွေးပဲဖြစ်ဖြစ်ဒီ H5N1 ပဲဖြစ်ဖြစ်ဒီကိုရိုနာပဲဖြစ်ဖြစ်ကျွန်တော်ကုသဖို့ဆိုတော့ကျွန်တော်ကိုခံအားကောင်းနေဖို့လိုပဲကိုခံအားကောင်းဖို့ဆိုတော့ကျွန်တော်အနေနဲ့ဟိုအစာထိုင်းရဲ့အနေနဲ့ကြည့်ရမယ်အစာကောင်းကောင်းမွတ်စားရတော့ဟိုပြီးတော့ဒီဒါပုံမှန်လူမှာပေါ့နော်ကျွန်တော်အနေနဲ့ကကိုခံရအမျိုးမျိုးကြောင့်ကြားနေရတဲ့လူရှိနိုင်တယ်ဥပမာ HIV AIDS patient တို့ဟိုအသက်ကြီးရင်သူအသက်အရန်ငယ်ရင်သူအဲဒါမှမဟုတ်ကင်ဆာဖြစ်နေတဲ့လူအဲ့လိုလူရတော့သူများထက်ပိုပြီးတော့ကူးစားရမယ်အဓိကသူများထက်ကိုခံရကြနေတော့ပုံမှန်ဆိုရင်တော့ယောဂတစ်ခုခုဟိုရိုးရိုး infection ဝင်တာပဲဖြစ်ဖြစ်တုပ်ကွေးဖြစ်တာပဲဖြစ်ဖြစ်အန်ဒီထားပြီးကုသနေရတဲ့အချိန်မှာဒီလိုယောဂအသစ်တွေကပိုပြီးအောင်ကူးစားရအောင်ပဲ
ဟုတ်ကဲ့ဆိုတော့အခုလိုမျိုးဒီတောင်းရင်တိရစ္ဆာန်တွေနဲ့ထိတွေ့ပြီးမှဖြစ်တတ်တဲ့ယောဂတခြားဘာယောဂတွေရှိပါသေးလဲနည်းနည်းပြောပြပေးပါ
ဟုတ်ဘာယောဂာတွေလဲဆိုတော့ကျွန်တော်ပြီးခဲ့ဆယ်စုနှစ်အတွင်းမှာဆိုရင်ဇီကာဇီကာဆိုရင်ခြင်ကိုက်လို့ဖြစ်တယ်ဆိုပေမဲ့အဲဒီခြင်ကတောရတိစ္ဆာန်ကိုတွားကိုက်ပြီးဖြစ်လာပုံများတယ်ဒါပုံတော့မဖြစ်သေးဘူးဟိုဒါပေမဲ့ဖြစ်ပုံများတာဒီခြင်နဲ့ဒီဥပမာလင်းတို့တွေပဲဖြစ်ပုံများတယ်လင်းတို့ကိုတွားကိုက်တယ်အဲခြင်ကနေမှမှဒီဘက်ဟိုလူကိုပြန်လာကိုက်တဲ့အချိန်မှာဒီကျွန်တော်အစီမလူဝင်မာဇီကာဆိုပြီးဖြစ်လာတယ်အဲပြီးတော့ကျွန်တော်အမှန်မှန်အရင်တုန်းကစားစီပါရယ်ဆိုလဲဒီတောရန်တိရစ္ဆာန်ကနေပဲလာဖို့အများကြီးကျွန်တော်ပြီးတော့အဲဟိုတောရန်တိရစ္ဆာန်ဆိုရင်တခြားနိုင်ငံတွေမှာဆိုရင်အဲ့လိုဒီကလောအုတ်ကနေပါရယ်ကူရာတို့အဲ့လိုယောဂတွေလည်းရှိသေးတယ်ဒါပေမဲ့ကျွန်တော်ဒီအာရှမှာတော့ကလောအုတ်ကတော့ဒီ native မဖြစ်တဲ့အတွက်အဲ့ယောဂကတော့စိတ်ပူဖို့မလိုဘူးဒါပေမဲ့ဇီကာဟုတ်ပါဘူးဆိုရင်အဲ့အပြင်ကျွန်တော်ဘာရှိနိုင်တယ်လဲဆိုတော့မှားတော့ဘာလို့ကနေတစ်ဆင့်ကူးနိုင်နိုင်တဲ့ယောဂရည်လည်းရှိသေးတယ်
โอเคสรุปမြန်မာနိုင်ငံမှာတတိထားတင်တာပေါ့နော်ဘယ်ဒေသတွေမှာဒီဟာမျိုးဟိုတောရင်တရိဆန်နေနဲ့ထိတွေ့ပြီးတော့ဖြစ်လာနိုင်တဲ့ယောဂါတွေဘယ်ဒေသတွေမှာအထူးသတိထားဖို့လိုပါလဲ
ကျွန်တော်ဒေသတွေနေရာဟိုဟိုတော်ထူထပ်တဲ့နေရာတွေပေါ့နော်ဟိုယိုးမရခိုင်ယိုးမပဲခူးယိုးမအောက်မဆွေတင်းလိုက်ယိုးမဒီမလေးရီးယားဖြစ်တဲ့နေရာတွေမှာလည်းတတိထားရမယ်မလေးရီးယားဖြစ်တဲ့နေရာဆိုတော့တောဥထူထပ်လို့တောဥထူထပ်တဲ့နေရာတွေမှာလည်းဒီတောရန်ဒရိတ်ဆန်တွေညားမယ်အဲအဲ့လိုတောရန်ဒရိတ်ဆန်တွေနဲ့အထူးတွေ့များနေရာတွေကပိုပြီးဂယူဆိုင်တဲ့ဥပမာမြောက်ဘက်မှာဆိုရင်လည်းဒီကချင်နေအချင်းနေဘက်မှာဆိုရင်လည်းတောထူဝါရေရှိရခဏဟုတ
်ကဲ့နောက်ဒီဒရိတ်ဆန်တွေကနေပြီးတော့တောထရိတ်ဆန်တွေကနေတဆင့်ဟိုပေါ့နော်ဒီယောဂပိုးတွေတည်လာနေလဲဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးတောရန်ဒရိတ်ဆန်တွေရောင်းဝယ်နေတာတွေရောဘယ်လိုလုပ်တင်တယ်လို့ထင်ပါလဲ
ဟိုတောရန်ဒရိတ်ဆန်တွေရောင်းဝယ်တာကတော့ကျွန်တော်စီမှာနည်းနည်းအဲဥပဒေရောရှိပြီလားခင်ဗျဥပဒေကျွန်တော်ပြဋ္ဌာန်းတာအသစ်ဆို2018တုန်းကမှဥဒေအသစ်တွေတောရန်ဒရိတ်ဆန်ရောင်းဝယ်မှုကိုဟန်တိုင်းဥပဒေရှိတယ်။ဒါပေမဲ့ကျွန်တော်နိုင်ငံမှာလူဝင်အားမလုံလောက်ပါဘူး။လုံလောက်တော့ဒီအရေကိုတေချာ enforce ဖို့နည်းနည်းခဲရင်လည်းတော်ရိုက်ဒိဆန်ဆိုတာကျွန်တော်ဟိုကုလာရဲ့ကုလာနိုင်ငံအကောင်မဖြစ်ပါဘူး။ဆင်လို့ပါလို့ဆိုလည်းတော်ရိုက်ဒိဆန်ကျွန်တော်အမြဲတည်နေမှာအမြဲဖတ်နေရတယ်။ဆင်ကိုတက်ပြီးတော့ဒီ ivory ဒီ ivory ကိုရောင်းနိုင်လည်းရှိအစွဲကိုရောင်းနိုင်ရှိလို့ကျွန်တော်တခြားဘာရှိလဲဆိုတော့တင်းခွေချက်တွေပါတယ်လေရောင်းနိုင်အများရှိရယ်တင်းခွေချက်ဆိုရင်အခု endangered species တွေအောင်ဝင်သွားပြီကျွန်တော်တို့ဒီအာရှဘက်မှာဒီလောက်တောင်ရောင်းနေလဲဆိုတော့ကျွန်တော်တို့အနေနဲ့ဟိုတချို့ကြတော့ဒီကျွန်တော်ရန်ကုန်မြို့ထက်နားမှာဆိုရင်လည်းဟိုစားတော့ဆိုင်တွေဖွင့်ပြီးတော့ဒီ torrent drain တွေကိုချက်ပြုတ်ရောင်းချရတယ်လည်းရှိလို့ဟိုနိုင်ငံခြားတင်ပို့ဖို့ဒီတာချီလေးတို့ဘက်ကနေလည်းထွက်လာရရှိလို့တရုတ်ပြည်ဘက်သွားရဖက်တွေလည်းရှိရယ်အဲ့အရာရောလူတွေကို educate လုပ်နိုင်မှာပဲရမယ
်ကျွန်တော်
ပညာပေးရမှာပညာအများကြီးပေးမှာပဲရမယ်တချို့ကြတော့လေတချို့ကြတော့ကျွန်တော်တွေ့ဘူးပါပဲတချို့ကြတော့တောင်းညက်ထဲမှာအလုပ်လုပ်ကိုလုပ်ရတယ်လုပ်တဲ့အခါကျရင်တို့အတွက်ကျွန်တော်ပုံမှန်စားသုံးနေကြချက်ဘွက်ငားဆိုတာတိတ်အဆင်မပြေဘူးအဆင်မပြေတဲ့အချိန်မှာတို့ကိုနိုင်ကိုပိုင်ကတောကောင်လိုက်ကိုလိုက်မှရမယ်အချိန်တွေရှိတယ်အခါကြရင်ကြတော့လေအဲ့လိုလူတွေကိုကျွန်တော်ဘယ်လိုကူညီနိုင်လဲဆိုတာလေမိကုန်ကြီးတစ်ခုပါပဲ
ဟုတ်ကဲ့အခုဒီကဝူဟန်ကနေဆတဲ့ကိုရိုနာဗိုင်းရပ်စ်ဟိုရောဂါပိုးကူးစက်မှာလူတိုင်းကကြောက်နေပါတယ်ကြောက်နေတယ်နဲ့တဖြည်းဖြည်းချာချာပေါ့နော်ဘယ်လိုကိုကိုကိုရောဂါပိုးမကူးစက်အောင်ကာကွယ်ရမလဲဆိုတော့မသိတဲ့လူကများပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့ပေါ့နော်ကိုကိုကိုကာကွယ်ဖို့ဘယ်လိုလုပ်ရမလဲသူများကိုမကူးဖို့ဘယ်လိုလုပ်ရမလဲဆိုတာနည်းနည်းပြောပြပေးပါ
ဟုတ်ကျွန်တော်စီလောကမှာ prevention အကာအကွယ်ဟာကဒီကုသမှုတွေပိုရေးကြည့်ပါတယ်။ကာကွယ်ခါကျရင်ကျွန်တော်အနေနဲ့လူတိုင်းအပြင် public လူတိုင်းသွားတဲ့နေရာမှာသွားနေရောသွားတဲ့ခါကျရင် mask တပ်ဖို့လိုပါတယ်။ mask ကလည်း UV surgical mask တင်ရခင်ဗျ N95 mask လောက်ထိမလိုပါဘူး။တကယ်လို့ဝယ်ဖို့မလွယ်ဘူးဆိုရင်ပြီးတော့ကျွန်တော်ဘယ်ဘဲရောက်ရောက်မဆေးဖို့အရေးကြီးပါတယ်ခင်ဗျ။ပြီးတော့ကျွန်တော် mask တက်တဲ့အချိန်ကျရင်ကျွန်တော်ဘာမြင်နေလဲဆိုတော့မတ်ကိုဟို misinformation အတင်းအမှားတွေပေါ့နော်ဟိုအမှန်မှန်ကာလာရှိရဲ့ဘက်ကအပြင်မှာတက်ရမှာခဏဘာဖြစ်လို့ဆိုတော့သူအပြင်ကနေမွိုင်းဆိုင်ပါရင်သူကဆုတ်ထားပေးနိုင်တယ်ဒီမှာတင်းအမှားနဲ့ကာလာကိုအထဲမှာဝတ်တယ်အဖြူကိုအပြင်မှာဝတ်တာရှိရဲ့အဲ့ဒါမှားနေပါလေလို့ကျွန်တော်တခုပြောချင်ပါတယ်ပြီးတော့ပုံမှန်လက်ဆေးဖို့ပြီးတော့အစားတောက်စားတဲ့ခါကျရင်လည်းတေချာချက်ပြုတ်ထားရဲ့အစားတန်းကားကိုပဲစားဖို့ကျွန်တော်ကြံပေးချင်ပါတယ
်အခုလိုမျိုးဗီဒီယိုမှာလာပြီးတော့တေချာချက်ဖြစ်တယ်လို့ပြောတယ
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းတစ်ခါပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ရဲ့မြမပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ1925 32စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုးချဲ့နားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့တုတ္တဆုံးလင်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခင်အခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။မန်ရင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ်ရှင
်။အခုကသုံးရက်လေးကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာရှင်ပြည်သားအမတ်ဦးညံလင်းကစာသင်ကျောင်းတွေမှာကျောင်းသားတွေပါဝင်တဲ့အဖွဲ့အစည်းတွေကိုဒီမိုကရေစီနီးကျကျရွေးချယ်ဖွဲ့စည်းတာဝန်ပေးတဲ့စနစ်တရဖော်ဆောင်ပေးဖို့ဆိုတဲ့အဆိုတရတင်ပါတယ်။အဆိုကိုရှေ့ကူအမတ်ဦးဇာနီမင်းကထောက်ခံပြီးလွတ်တော်ကလည်းလက်ခံဆွေးနွေးဖို့သဘောတူတဲ့အတွက်လာမယ့်ရက်တွေအတွင်းအဲ့ဒီအဆိုကိုပြည်လွတ်တော်မှာလက်ခံဆွေးနွေးကြတော့မှာပါ။လက်ရှိအဆိုအနေနဲ့မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဖြစ်တည်ဆောက်မယ်လို့ညီမှန်းထားတာဖြစ်နေတော့အဲ့ဒီအခြေခံတွေကိုငယ်ရွယ်တဲ့ကျောင်းသူကျောင်းသားတွေဘဝကလေးကနားလေထိတွေ့ကျင့်သုံးစီရေးဟာတိုက်ပီအတွက်အတော့ကိုရေးကြီးမှာဖြစ်ပါတယ်။စာသင်ကျောင်းတွေမှာကျောင်းသားတွေပါဝင်တဲ့အသင်းအဖွဲ့တွေဘယ်လိုဖွဲ့ခဲ့ကြသလဲ။ဘယ်လိုတာဝန်တွေပေးခဲ့ကြသလဲ။လက်ရှိဒီမိုကရေစီဖက်ဒရယ်စနစ်နဲ့ကိုက်ညီအောင်ရှင်းဆက်ဘယ်လိုအကောင့်တွေဖော်သင့်သလဲဆိုတာလေ့လာတင်ပြသွားပါမယ်
။ဥညံလင်းတင်တွင်းခဲ့တဲ့အဆိုအပြည့်စုံကတော့ခုလိုဖြစ်ပါတယ်။နိုင်ငံတော်မျိုးဆက်သစ်လူငယ်များအားဒီမိုကရေစီအလေးချိန်ကောင်းများခိုင်မြဲစွာရရှိစေရန်နှင့်ကာယညာနာဇာရိတ်တဘက်ဆောင်ဖွံ့ဖြိုးတိုးတက်စေရန်နိုင်ငံတော်၏အခြေခံနှင့်အစ်စ်မြင့်ပညာရေးကျောင်းများတွင်အခြေခံအသင်းအဖွဲ့များတက်မှတ်ဖွဲ့စည်း၍အသင်းအဖွဲ့လိုက်အတန်းကိုယ်စားလှယ်များကျောင်းကိုယ်စားလှယ်များမှသည်ကျောင်းကောင်စီအထိဒီမိုကရေစီနည်းကျအစစ်စင်ရွေးချယ်ဖွဲ့စည်း၍ကိုယ်တိုင်ပါဝင်ဆောင်ရွက်သည့်စနစ်တရက်ကို2020-2021ပညာသင်နှစ်မှစ၍အကောင့်ထဲပေါ်စီမံဆောင်ရွက်ပေးရန်နိုင်ငံတော်အစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်လို့သူဆက်ပြီးရှင်းပြတာကမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်နေတဲ့ဒီမိုကရေစီစနစ်ဟာ1962ခုနှစ်ကစပြတ်သုံးခဲ့ရကြောင်းနောက်နှစ်ပေါင်း90ကျော်ကြာမှတမိုင်းတင်ကန်းစာယူပြီးဒီမိုကရေစီစနစ်နဲ့နိုင်ငံကိုတဖန်ပြန်လည်တည်ဆောက်နေရတဲ့အတွက်စိန်ခေါ်မှုတွေအခက်အခဲတွေကြုံတွေ့နေရလို့နောက်တစ်ကြိမ်ထပ်ပြီးဒီမိုကရေစီစနစ်ကနေဆန့်ကျင်သွေးပြီးပြောင်းလဲမသွားစေဖို့လိုတဲ့အကြောင်းဒါကြောင့်ဒီမိုကရေစီအလေးချိန်ကောင်းတွေဆွဲမြဲခိုင်မာအကောင်းလာအောင်မျိုးဆက်တဲ့လူငယ်တွေကိုပြုစုပျိုးထောင်လေ့ကျင့်ပေးဖို့အထူးလိုအပ်နေတယ်လို့ဆိုပါတယ်။ဒါ့အပြင်နိုင်ငံတော်ရဲ့အခြေခံနဲ့အစ်စ်မြင့်ပညာသင်ကျောင်းတွေမှာဝါစိမ့်နီပြဒါမှမဟုတ်အနော်ယထာဘရင်နောင်အလောင်းဖျားဗိုတိစသို့မဟုတ်အောင်ဆန်းစသဖြင့်အသင်းအဖွဲ့လေးဘွဲကိုစုဖွဲ့ပြီးအတန်းလိုက်အသင်းအဖွဲ့တစ်ဖွဲ့ကိုခေါင်းဆောင်တယောက်စီရွေးချယ်အဲ့ဒီနောက်တကြောင်လုံးမှာရှိတဲ့အတန်းလိုက်အသင်းအဖွဲ့ခေါင်းဆောင်တွေဟာကို့အသင်းအဖွဲ့လိုက်စုဝေးပြီးအသင်းအဖွဲ့တစ်ဖွဲ့က၃ယောက်စီကိုចောင်းកောင်စီဝင်တွေဖြစ်ရွေးချယ်အဲ့ဒီចောင်းកောင်စီဝင်တွေကမှလျှို့ဝှက်မင်းနဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌအတွေ့မှုဗန္နာရေးမှုတည်င်းနဲ့ပြန်ကြားရေးတာဝန်ခံစသဖြင့်ရွေးချယ်ပြီးចောင်းရဲ့အရေးကြီးတာဝန်တွေကိုဆောင်ရွက်စေတင်တယ်လို့ဆိုထားပါတယ်
။တကယ်တော့ရှေ့ပြည်သားအမတ်ဦးညက်လင်းပြောတဲ့အခြေခံပညာចောင်းနေမှာចောင်းកောင်စီဆိုတာမျိုးဖွဲ့စည်းရေးဆိုတာဟာအရင်အာဏာရှင်ဦးနေဝင်းလက်ထက်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရခေတ်ကလေးကရှိခဲ့တာပါ။အဲ့ဒီခေတ်ចောင်းកောင်စီဖွဲ့စည်းပုံမှာចောင်းអុកကြီးကဥက္ကဋ္ဌလုပ်ပြီးចောင်းဆရာဆရာမတချို့နဲ့ရွေးကောက်ခံចောင်းသူចောင်းသားတချို့ပေါင်းဆက်ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံမျိုးဖြစ်ပါတယ်။ចောင်းកောင်စီလည်းပါဝင်မဲ့အတွင်းမှုတွဲဘက်အတွင်းမှုနဲ့အယောင်ကောင်းဆောင်ចောင်းသားကိုယ်စားလှယ်တွေရွေးချယ်ရမှာတော့ចောင်းတစ်ចောင်းနဲ့တစ်ចောင်းចောင်းអុកတစ်ယောက်နဲ့တစ်ယောက်မတူညီကြပါဘူး။အဲ့ဒီခေတ်တချို့ចောင်းတွေမှာတကယ်ကိုလှုပ်ဝဲမဲပေးစနစ်နဲ့မဲပေးရွေးချယ်ကြတဲ့ចောင်းတွေရှိခဲ့တယ်လို့ ကျောင်းဥကိုယ်တိုင်ဓမ္မမဟုတ်ကျောင်းဆရာဆရာမတွေကရွေးချယ်ပေးတဲ့ကိုယ်စားလေးတွေနဲ့ဖွဲ့စည်းစီတာလည်းရှိပါတယ်။ကျောင်းကောင်စီတွေဟာကျောင်းအလိုက်ပြိုင်ပွဲဆိုင်ရာကိစ္စတွေနေလူနေမြကျင်းပပါဝင်ရမယ့်ကိစ္စလိုမျိုးအသေးဖွဲ့ကိစ္စလေးတွေလောက်ကိုပဲဆောင်ရွက်ခွင့်ရှိတာမျိုးပါ။
လက်ရှိဒီနေ့ခေတ်အခြေခံပညာကျောင်းတွေမှာလဲကျောင်းကောင်စီတွေဖွဲ့စည်းထားရှိကြပါတယ်။အကြံပြအဖြစ်ကျောင်းအုပ်နဲ့ဆရာတယောက်ကဥက္ကဋ္ဌဒုက္ကဋ္ဌအတွေ့အမှုနဲ့တွဲဖက်အတွေ့အမှုအဖြစ်အထက်တန်းကျောင်းသား ကိုယ်စားလေစက်တယောက်စုစုပေါင်းအယောက်20လောက်နဲ့ဖွဲ့စည်းကြပါတယ်။ဒီကောင်စီတွေကလည်းအသေးဖွဲ့ကိစ္စလေးတွေလောက်ပဲလုပ်ကင်ကြရပြီးများသောအားဖြင့်ကျောင်းသားကိုယ်စားလေတွေဟာကျောင်းကြီးပြောသမျှလက်ညှိုးထောင်ခေါင်းညှိတ်လုပ်ကြရတာမျိုးပါ။ကျောင်းသားကိုယ်စားလေရွေးချယ်မှုတွေကလည်းအရင်ခေတ်တွေတုန်းကတချို့ကျောင်းတွေမှာလိုလွတ်လွတ်လပ်လျှို့ဝှက်မဲပေးရွေးချယ်တာမျိုးမရှိတော့ပါဘူး။ဆရာဆရာမတွေကပ
သည့်အမြင်နဲ့အလေးအကျင့်လုံးဝမရကြတော့ဘူးလို့ပြောနိုင်ပါတယ်အခုဥညံလင်းတင်တဲ့အဆိုမှာတော့နှစ်ပိုင်းပါတာတွေ့ရပါတယ်တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတတ်တတ်နဲ့ဖွဲ့စည်းလုပ်ကိုင်စေတာဖြစ်ပြီးနောက်တစ်ပိုင်းကတော့ရွေးချယ်မှုတွေကိုဒီမိုကရေစီနည်းကြကြလုပ်ကိုင်ဆောင်ရွက်စေဖို့ပါဒီနေရာမှာကျောင်းသားကိုယ်စားလှယ်ရွေးချယ်မှုကိုတကယ့်ဒီမိုကရေစီနည်းကြလွတ်လွတ်လပ်လပ်နဲ့လျှို့ဝှက်မဲ့ပေးရွေးချယ်စေမဲ့ပုံစံမျိုးကျင့်သုံးဖို့ကတော့အငင်းပွားစရာမရှိပါဘူးဒီလိုလှုပ်ခြင်းအပြင်ကျောင်းသားတွေဟာဒီမိုကရေစီဆိုတာကိုနားလည်လာယုံမကကိုယ်တိုင်မဲ့ပေးတာရွေးချယ်ခံတာလှုပ်ခြင်းအပြင်ဒီမိုကရေစီအလေးအထားနဲ့လှုပ်ထုံးလုံနည်းတွေကိုရင်ပါလာစေမှာဖြစ်ပါတယ
်နောက်တစ်ပိုင်းကတော့เจ้าก๊อกสีโซราမျိုးကိုเจ้าသားတွေတတ်တတ်နဲ့ဖွဲ့စည်းမလားเจ้าအုပ်နဲ့ဆရာတွေပါပူးပေါင်းဖွဲ့စည်းစေမလားဖွဲ့စည်းပြီးရင်ဘယ်လိုသင့်တော်တဲ့တာဝန်တွေကိုဆောင်ရွက်ခွင့်ပေးမလဲစတာတွေကတော့အမတ်တွေကဆင်းနေပညာရေးဝန်ကြီးဌာနဘက်ကလည်းရှင်းလင်းတင်ပြဖို့လိုပါတယ်เจ้าတွေမှာเจ้าသားလူငယ်တွေအကြားဒီမိုကရေစီကိုတံပိုးထားတက်လာအောင်တကယ်တားလဲကျင့်သုံးတက်လာအောင်ဆိုရင်ဥညံ့လေးရဲ့အဆိုကိုထောက်ခံအတည်ပြုသင့်ပါတယ်ဒါတွေမကဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကြောင့်တိုင်းသားအရေးအရာကိစ္စတွေကိုလည်းကုလိုပဲနားလေထိတွေ့အလေးအချက်တွေပြည့်စုံပြောထောင်ပဲစနစ်မျိုးထည့်သွင်းဖို့ကိုလည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ
်လူစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းင်းလာနေမနက်ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်
ရရှိဖျံမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးပြောင်စုမြန်မာနိုင်ငံရဲ့လို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ93နှစ်ပြည့်ပါပြီအခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေလူလာတဲ့ပြောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတ်တန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစင်ခေါ်ချက်တွေကိုတော့ပြောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်အောင်စနီမီမြန်လူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒိုင်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်စနီမီမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုဆက်ပြီးမအေးသနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြမပြည်ကပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ဒီကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်ဆုံး Messenger ကနေရေးလာတဲ့တောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးကြပါမယ်။ Slide တနည်းဆိုတဲ့တောရရှင်က Hello VOA မြန်မာရဲ့အမြဲတမ်းသတင်းတွေဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ တရင်ဌာနများစွာတဲ့က VOA မြန်မာကယုံကြည်စိတ်ထားရစရာအကောင်းဆုံးတရင်တွေကြောင့်ဖတ်ရှုဖြစ်တဲ့ဌာနဖြစ်ပါတယ်ဆက်လက်ပြီးတော့ဒီထက်ပိုလူသားအချို့တည်ဝိုးနိုင်ကြပါစေလို့ဆုမွန်တောင်းလိုက်ပါတယ်တဲ့ slide Dennis ပါဟုတ်ကဲ့အခုလိုစာရေးလိုက်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တရင်တချို့ကိုတော့မလွင့်ပေးပါနဲ့လို့တောင်းဆိုလာတဲ့သောရရှင်တယောက်ကတော့ American President Donald Trump ကိုတရားစွဲတဲ့တရင်မကြင်ညာပါနဲ့တော့တဲ့တော်တော်ကိုပြင်းစရာကောင်းတဲ့တရင်မလို့ပါအဖြေအတွက်မှပဲကြီးညာပေးပါတဲ့ဟုတ်ကဲ့သူလည်းပြောရောဒီကိစ္စလည်းအမှုပြည့်ရောလို့ပြောရပါမယ်နော်ဒါမှမဟုတ်ဒေါ်နယ်ထရမ့်ကိုတရားစွဲတဲ့ကိစ္စဒီမအောင်မြင်မယ်နဲ့ရပ်တန့်သွားရပါတယ်နောက်ပိုင်းမှာတော့နိုင်ငံရေးပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေသုံးသပ်ကြပါတယ်နောက်ထပ်အောင်လဲဆိုတဲ့သောရချင်းကလည်းဟဲ့လိုနေကောင်းကြပါလား VOA ဝန်ထမ်းတွေတဲ့သူကတော့မြေဇူရီမျိုးကမြန်မာနိုင်ငံသားကချင်လူမျိုးအောင်လက်ပါတဲ့အားပေးနေပါတယ်သတင်းတွေလည်းကောင်းပါတယ်တဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်လက်ရေပါကြီးဆိုးဆိုတဲ့တော်ရရှင်ကတော့ကြံကြံဖန်ဖန်မေးလာတာပါသူကမဲတန်တာကျော်ရဲ့မြမပြီးကပေးစာဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးကျမ်းမာချမ်းသာကြပါစေတဲ့နှုတ်ဆက်လာပါရင်ဖြစ်နိုင်တဲ့သတင်းတွေကြီးညာလို့ပြီးရင်ဝါရှင်တန် DC ရဲ့စံတော်ချိန်လေးကြီးညာပေးစီခြင်းပါလေတဲ့ဟုတ်ကဲ့ပါကျမတို့ကလည်းသတင်းတွေကရှေ့ရှေ့သွားပြီးအပိတ်မှာကမန်းကလေးနှုတ်ဆက်စကားပြောရတာမလို့ဝါရှင်တန် DC အချိန်ကလည်းဒီသိပြီးစိတ်ဝင်စားတဲ့သူမများတာမလို့မကြေညာပေးတာဖြစ်ပါတယ်ဒီတော့ရှင်သိကျင်နေဆိုရင်တော့ဝါရှင်တန် DC ကအချိန်ကမြန်မာနိုင်ငံရဲ့အချိန်ရဲ့အရှိကိုနိုင်ဝက်ထက်တိုးပေါင်းပြီးတော့နေ့နဲ့မနေ့ပြောင်းလိုက်ပါအဲ့ဒါဆိုကျွန်တော်တို့ဝါရှင်တန် DC အချိန်ရပါတယ်ဥမာည9:00စံတော်ချိန်မှာဆိုကျွန်တော်တို့ဆိုတာမနေ့9:00ခွဲဖြစ်ပါတယ်အဲ့ဒီနေ့မနေ့9:00ခွဲပါကျေနပ်မယ်ထင်ပါတယ်နော်နိုင်ငံကနေစတင်ပြီးကမ္ဘာကိုကူးစက်ပြန့်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးသွားလာမှုတွေပိတ်နောက်ပြီးတော့ဒီဗိုင်းရပ်စ်ဆက်ပြီးဖြစ်တဲ့မြို့ကိုလည်းပိတ်ဒီလိုအကြက်တဲတွေကြားကနေပြီးတော့မြန်မာနိုင်ငံသားတွေဒီတရုတ်နိုင်ငံမှာပိတ်မိပြီးတော့ဒုက္ခရောက်နေရပါတယ်ဆိုပြီးဆာရေးလာကြတာတွေတွေ့ရပါတယ်ဒီထဲမှာမယ်ရီဂျန်မော်ဆိုတဲ့သောရရှင်က
ကုညီလို့ရမလားကျမတို့ပြန်လို့မရဘူးတရုတ်ပြည်မှာရောက်နေပါတယ်အိမ်ပြန်ရှင်ပါလေအခုဆိုမြန်မာနိုင်ငံသားတွေအများကြီးဒုက္ခရောက်နေရယ်
ဟုတ်ကဲ့ဒါကတရုတ်နိုင်ငံမှာကြံ့နေသေးတယ်ဆိုရင်မြန်မာနိုင်ငံသားတွေဆိုပြီးရေးလာတာပါဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးဖြစ်ပွားတဲ့ဝူဟန်မှာရောက်နေတဲ့မြန်မာအကြောင်းသားတွေကတော့ပြီးခဲ့တဲ့သတင်းပတ်မှာပဲမြန်မာနိုင်ငံကိုလင်းမြန်နေနဲ့ပြန်ပြီးတော့အစိုးရအစီအစဉ်နဲ့ရောက်ရှိလာပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့အခုလိုမျိုးဒီကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့အချိန်မှာသူတို့ပင်လယ်စာဟိုထုတ်လုပ်တဲ့စက်ရုံမှာအလုပ်သမားတွေပေးရတောင်မရပဲနဲ့အလုတ်ချိန်ကြာရင်းနဲ့အလုတ်လုံးနေရပါတယ်ဆိုတော့အခုလိုရင်ဖွင့်လာပါတယ်ထက်ပြိုးအောင်ဆိုတဲ့သွားရှင် Messenger ကနေစာရေးလာတာဖြစ်ပါတယ
် VOA ကျွန်တော်ကတော့မကွေးတိုင်းပခုတ်ကူပေါင်းမြို့ကဖြစ်ပါတယ်အခုလက်ရှိရောက်နေတာကတရုတ်ပြည်မှကြီးမှာပါစမ်းတုံမြို့မှာပါခင်ဗျမြန်မာနိုင်ငံသား60ကျော်ရှိပါတယ်ဒီမှာကြုံတွေ့နေရတဲ့အခက်အခဲတွေတင်ပြခြင်းလို့ပါလူကြီးမင်းတို့ကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်မိပါတယ်အခုလုပ်နေရတဲ့အလုပ်ကပင်လယ်စာဒုတ်ထိုးရတဲ့အလုပ်ပါအခုဆိုရင်တရုတ်ပြည်မှာဗိုင်းရပ်စ်ရောဂါပိုပြန့်ပွားနေတဲ့အချိန်ကျွန်တော်တို့မြန်မာ60ကျော်အားလုံးအလုပ်ပိတ်မပေးပါဘူးကျန်းမာရေးဆောက်ရှောက်မှုကလည်းမရှိပါဘူးခင်ဗျကျန်းမာရေးမကောင်းရင်ကိုယ်ပတ်စံနဲ့ကိုယ်ပဲကုရပါတယ်ဒီနေရာရောက်တာ17လပိုင်း25ရက်နေ့ကပါအလုပ်လုပ်ရတာ2လကျော်ရှိလာပါပြီလာသာလဲရှင်းမပေးပါဘူးလူတစ်ယောက်ကို2လအတွင်းယွမ်600ပဲအသုံးစရိတ်ဆိုပြီးပေးပါတယ်စယုံနေရနေအပြင်ကိုလုံးဝပေးမထွက်ပါဘူးအလုတ်ယုံကိုတကားပိတ်ထားပြီးခိုင်းပါတယ်အလုတ်ချိန်တွေကတရုတ်နိုင်ကြီးမနေ့6နိုင်ခွဲကနေည6နိုင်ခွဲထိပါကျွန်တော်တို့ကအကူအညီပါအောင်ခင်ဗျာလေးစားစွာအကူအညီတောင်းခံအပ်ပါတယ
်ဒါကတော့တရုတ်နိုင်ငံမှာရောက်ရှိနေတဲ့သွားရှင်တွေရေးလာကြတာပါတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တော့ကမ္ဘာတစ်လွှားတရုတ်နိုင်ငံမှာအများဆုံးနဲ့ကမ္ဘာတစ်လွှားမှာအခုဆိုရင်တော့စနေနေ့ထိဆိုရင်တော့တေဆုံးသူ900ကျော်သွားခဲ့ပြီဖြစ်လို့အားလုံးကအဆိုးရိမ်ထိတ်လန့်နေကြတာပါ။ဒါမို့လေဒီကနေ့ရိုးရိုးနှစ်ဆင်ထွက်ပေါ်လို့ရှိတဲ့တုတ်ပေးဖို့ကြောင့်တေဆုံးရတဲ့သူကဒီထက်အများကြီးများတဲ့အတွက်ကြောင့်မလို့တိတ်ကြီးလဲမဆိုးရိမ်ကြဖို့ပြောဆိုမှုတွေလည်းရှိနေရပါမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်ရှင်။အဲ့ဒီထက်ကစာတချို့ကိုပြောပြပေးကြပါမယ်။
Sound new ways red or singa. The morning a mark so ya let him out, Uri, so muy, Baza, Anne, Yale, Sina Lumia, Pinivari, if you eat it. Now test the line sign, gun shines red or rushing a row. Uri die, Ocho de Ocho Musenico, Ludimari, so that do you any Okulu Gilavari?
The Mardian, Udayanamia, Mingalavalu, Uzua, no concertavare. The Mabima, Ocho Moon, Nisaneha, Uri die Mahope, Lumuya, Ocho Mirago, K. Sestama, Alumia, Matibari. လူမှုရေးဆိုတဲ့ဘက်လိုက်မျက်နှာသာပေးပြီးငွေနဲ့ဂုံနဲ့ဥပဒေကိုမျက်ွယ်ပြုပြီးတိုင်းပြည်ကိုအမဲဆက်အပုတ်အနှံ့တွေအထက်လူကြီးပို့ကိုရဲ့လိုရက်တွေကိုဗီအိုအဖွဲ့သားတွေနဲ့ဗီအိုနားဆင်သူတွေဘယ်လိုကူညီနိုင်မလဲဆိုတာအကြံဉာဏ်လေးအနေနဲ့ပေါ်ပြလိုပါတယ်။တိုင်းပြည်ပြည်သားများအားလုံးအုတ်ချုပ်စီမံမှုကောင်းတဲ့လူကြီးပို့ကိုများပိုင်ဆိုင်ကြပါစေ။
ရှင်ရေရင်ဖွင့်တာတွေကိုအခုဆက်ပြောပြပေးကြပါတယ်ရှင်ခလေးလေးအသက်ဆိုရယ်Facebook အကောင့်ပိုင်ရှင်ရေးလာတာကတော့မြန်မာနိုင်ငံမှာအစိုးရကြောင်းမယ်စနစ်တွေမပြောင်းသေးပါဘူးဆိုပြီးအထက်ဖားအောက်ဖိစနစ်တွေညင်းနေရတော့မှာပဲဆိုပြီးဝေဖန်လာတာပါဒီကနေ့မနေ့ပြလာရှိုးဈေးကိုစီပင်ကဘာရာဒူးလဲတော့မသိဘူးအမျိုးသမီးပဲဟိုးအရင်ကလိုပါပဲလူကြီးလာရင်နောက်ကနေအုပ်စုလိုက်မြင်လို့တော့မကောင်းပါဘူး
ไอ้ยังรู้ว่าตัวใจตากูเล่นโยโต้ไปอะไรใส่ดองหัวมันจิ๋วโดยเฉพาะเล่นโยโต้ยังยังดูกันมันไปอะไรปีนี้ตัวเราไม่น่าจะใส่เปลี่ยนวันไหนดีเลยไอ้ลูกยังก็ตั้มรักกับเราลายไอ้ลูกก็มันไม่รู้อยู่บ้างก็ไม่รู้ชาวดาเอาก็คลุกกันงูร้องเบียร์ลูกก็วันจีเบียร์เลยเพียงอยู่แล้วเสียงเบียร์มันอยู่ลูกปีนี้อะไรใส่ได้เลยไม่เปลี่ยนหรอกลงมาไปอยู่
ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงมาไปอยู่ใส่ได้ดีไม่เปลี่ยนหรอกลงม
तू ने टेने अरे लुहा ये पा या याव भी मटे भे याव टोड़ा वावे ओटी खोरे खोपी मपे चनारो सोए टने उने पैया डाउ मशी लो या वारे कौमशी मशी ओटी मपा या ते या ढाई डारो या जे मारे यांगों यो यो ये सी में हा बलो छा प्या ठाले मती बाऊ वाये वे ना म्या गाले मप्या ये जा बाऊ तुरो लो प्या मा चाऊ ने जा बारे पीरो तथे फो मशी बाऊ बामा टे प्या लो म्या बाऊ
လုတ်ပိုင်ဝင်ကကျွန်တော်တို့မှာဘာမှမရှိပါဘူးပွင့်လင်းမြင်တာမှုမရှိဘူးတရားမျှတအောင်လေးတော့လုတ်ပေးစေချင်တာပါဒါကတော့ကတ္တဟဖို့ရှိရင်ဖွင့်လာတာဖြစ်ပါတယ်ရှင်တော်ရှင်ရဲ့ရင်ဖွင့်လာရကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ဒေတာလာရဲ့တော်ရှင်ကိုအမေပေးပါအောင်နော်ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကျံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မေတ္တာတင်လက်ဆောင်ကဏ္ဍမှာစိတ်တချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆအချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် ဗမ်းမီဆက်ဗီယိုအေးနျူးစ်ဒေါ့ကောမ်ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်းဖေ့စ်ဘွတ်စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်ဖေ့စ်ဘွတ်မှာဗီယိုအေးမြန်မာပိုင်းစာမျက်နှာဖြစ်တဲ့ဗီယိုအေးဗမ်းမီဆက်နျူးဆိုတဲ့စာမျက်နှာကိုတွားပြီးတော့က
ဟောင်းက
ဖြစ်ဖြစ်ဦးအောင်စုံမြင့်နဲ့မိမိဒေါ်မင်းမင်းလှိုင်တို့ကတော့ဝါရှင်တန်ဒီစီရောက်တမီလင်းဧတန်စင်ရဲ့ဝင်နေအတွက်ထွေတင်ရဲ့ချစ်တမီလေးတချင်းကိုတောင်းဆိုခြင်းပါတဲ့ဝင်နေကြရောက်တဲ့ February 23ရက်အနည်းဆုံးသတင်းပတ်မှာထုတ်လွှင့်ပေးပါဆိုပြီးရဲ့ဖေကတောင်းလာတာပါဟုတ်ကဲ့ပါဖေအောင်စုံမြင့်တောင်းဆိုထားတဲ့ဒီချစ်တမီလေးဆိုတဲ့တချင်းကတော့ထွေတင်တည်ဆူထားတဲ့တူနိုင်မဲ့ရေနာကိုပြောတယ်လို့ထင်ပါတယ်နော်ဒီလိုဒီတစ်ပတ်ဒီသချင်းလေးနဲ့ဖြောပြပေးကြပါနဲ့ရှင်။ဝင်းနေရှင်အီယော view တစ်ချက်ပြိတက်တွေအားလုံးရောဒီသချင်းလေးကိုစိတ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော
်။ Nakin when ne banli tak ko po mwe da chet mi le ye pa nu nu le de ma Nakin ya ye di jin tak ko chu nya ra chet mi le ye saka le nya cha de kha da ji de be du be a ya ma nai mi ya yin de ga chin na de ba o na sai do chin ni sa ti ya tmi le da han zin pe nai ge ra yin ma sing sa yin la
တို့နိုင်မဲ့ရဲနာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ View in Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ website လိပ်စာက bambis.viewnews.com ဖြစ်ပါတယ်။ View ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
Nakin when ne banli tak ko po mwe da chit mi le ye pa nu nu le ve ma Nakin nya ye ဒီတင်တဲ့ပို့ချိုးများရာစိတ်မီလီရဲ့စကားလေးများချတဲ့ခါဒီသမီးအတွက်အရာရာရှင
်မေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများအစီအစဉ်ကိုမနေ့ကတနင်္လာနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်အခုအလိမ္မာနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ရပါမယ်ရှင်
အာမေးနီးယားနိုင်ငံမြောက်ပိုင်းဒီလီဂျန်အပန်းခြေတောင်ပေါ်မြို့ကလေးမှာကိုစီဟောက်လို့နာမည်ပေးထားတဲ့ Hobbit လူပုကလေးတွေနေတဲ့အိမ်ပုံစံအိမ်သေးသေးလေးတွေကိုတောင်တောင်တွေကိုဖောက်ထွင်းပြီးတည်ဆောက်ထားပါတယ်။ဒီဟိုတယ်တွေဟာ Lord of the Rings ဇလန်းတွဲကြိုက်သူတွေတောင်တက်ရတာကြိုက်သူတွေကိုအဓိကဆွဲဆောင်နေတာပါ။ပိုင်ရှင်ဖြစ်သူ Edgar Guinian ကလည်း Lord of the Rings ပရိသတ်တဦးဖြစ်ပြီးဒီဇလန်းတွဲတွေကိုအင်္ဂလိပ်စာရေးဆရာ John Tolkien ကရေးသားခဲ့တာပါဒီစာအုပ်ထဲက Hobbit လူပုကလေးတွေဟာအစားအသောက်ကောင်းတွေကိုကြိုက်ပြီးစိန်ခံတတ်သူတွေဖြစ်ပါတယ်သူတို့ရဲ့အိမ်လေးတွေကလည်းတောင်ဆောင်းကိုဖောက်ပြီးတိဆောက်ထားတာပါ ကူလန်ယန်ဟာသူ့ဟိုတယ်ကို2019ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးအိမ်6လုံးပါဝင်ပြီးဧည့်သည်16ယောက်တည်းခိုနိုင်ပါတယ်။သူ့ဟိုတယ်ရဲ့အားသာချက်ကတော့ဇလန်းတွဲတွေကလို့အိမ်တွေကမနှိမ်မဲမျက်နှာကျအမြင်က10ပေကျော်ရှိတဲ့အတွက်အရမ်းမြင့်သူတွေလည်းလွတ်လွတ်လပ်လပ်ခေါင်းမငုပ်ပဲဝင်နိုင်ပါတယ်။ဒီဟိုတယ်မှာတည်းခိုစရိတ်ကDollar 52 dollar ကနေ 83 dollar အထိရှိတာကြောင့်ပုံမှန်ဈေးထက်အနည်းငယ်များတယ်လို့ထင်ရပါတယ်။ဒါပေမဲ့လည်း Tolkien ပရိသတ်တွေကတော့အားပေးနေတဲ့အတွက်သူ့ဟိုတယ်ဟာအမြဲလူပြည့်နေပါတယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းကရွာလေးတိမ်ပါမှာမြောက်တွေကို၆ဖို့အတွက်လူတချို့ဟာလူဝင်ကြီးတွေလို့ဝတ်ဆင်ထားပါတယ်။ရွာသားတွေကသူတို့ရဲ့သီးနှံတွေအစားအသောက်တွေအဝိစားတွေကိုခိုးယူဖြက်စီးနှောက်ယှက်နေတဲ့မြောက်တွေကို၆လမ်းဖို့အတွက်အခုလိုလှုပ်ဆောင်နေတာပါသစ်တော်တာဝန်ရှိသူတွေနဲ့အုပ်ချုပ်သူတွေကိုတိုင်တိုင်းတဲ့အခါမှာလဲသူတို့ပေးတဲ့ဖြည့်ရှင်းနည်းကငွေကုန်ကြေးကျများလွန်းတဲ့အတွက်လှုပ်ဆောင်နိုင်ခြင်းမရှိပါဘူးကီလိုမီတာ300လောက်အကွာမှာနေထိုင်တဲ့မြောက်ဖမ်းသူကိုခေါ်ရမှာဖြစ်ပြီးမြောက်တကောင်ကို၄ဒေါ်လာနှုန်းကျော်ကျော်နဲ့ဖမ်းခိုင်းဖို့အကြံပေးခဲ့တာပါဒါကြောင့်ရွာသား2ဦးဖြစ်တဲ့ရန်ကူမာနဲ့ဆလင်းမြုပ်ကဦးဆောင်ပြီးဈေးနှုန်းတက်တာပြီးထိရောက်မဲ့နီးလန်းတစ်ခုအဖြစ်အခုလိုလူဝင်ဝိစုံကိုဖန်တီးခဲ့တာပါအခုနီလန်းကတော့အတိုင်းအတာတစ်ခုအထိအကျိုးတက်ရောက်မှုတွေရှိပေမဲ့လည်းရွာသားတွေဟာရေရှည်ခံမဲ့နီလန်းတွေကိုရှာဖွေနေပါတယ
်ကိုဝက်နိုင်ငံမှာအပင်ချက်ပိုးတစ်မျိုးဖြစ်တဲ့ဆိုင်းကောင်တွေကိုပရစ်တွေလိုစားနေပါတယ်ဆိုင်းကောင်တွေဟာအရသာပြေဝပြီးအစာပြေမှုအဖြစ်ကူဝိတ်နိုင်ငံမှာစားကြတာပါတိုင်းကောင်တွေလိုအထောက်ခံပြီးကြော်စားဖုတ်စားကြသလိုချက်စားကြတာတွေလည်းရှိပါတယ်။တိုင်းကောင်ကိုချက်စားရင်ထွက်လာတဲ့အနက်ဟာစိတ်သားဟင်းစီပြန်အနက်နဲ့တူတယ်လို့လည်းချက်စားသူတွေကပြောပါတယ်။တိုင်းကောင်တွေကိုကဘာအနက်ကတိုင်းပြည်တချို့မှာလည်းစားတော့ကြတာဖြစ်ပြီးသူတို့ဟာအသားတက်နဲ့ပြေဝတယ်လို့လည်းကျန်းကျင်သူတွေကဆိုပါတယ်။ကူဝိတ်နိုင်ငံမှာစားတုံးတဲ့တိုင်းကောင်တွေကိုတော့ဆော်ဒီအာရေဗျာနိုင်ငံကတင်သွင်းတာဖြစ်ပြီးကိုအောင်စားအနီရောင်အထုတ်ကလေးတွေနဲ့ရောင်းတာပါကူဝိတ်နိုင်ငံမှာလူကြီးပိုင်းတွေကတိုက်နှစ်သက်တာများပြီးလူငယ်တွေကတော့အထူးဆန်းသဖွယ်မစားပါဘူးစောင်းနှင်းမှာပဲရနိုင်တဲ့အစားအသောက်တစ်မျိုးဖြစ်ပြီးတော့အသားအရသာကပဇွန်နဲ့တူတယ်လို့နှစ်သက်သူတွေကပြောပါတယ်ရှင
်အလိမ္မာနဲ့ကိုငင်းချမ်းတို့စီစစ်တိဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြကြရတာပါရှင်အခုတန်လွင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32လိုင်းတက်မီတာ190တို့ကနေနားဆင်နိုင်ပါတယ်အခုတော့ဒီကနေ့ညဘက်သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်တရုတ်နိုင်ငံပြည်မကြီးမှာတည်ဆုံသူရေအတွက်ဟာစနေနေ့နောက်ပိုင်းထိ111ယောက်ရှိသွားပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကဒီနေ့စောပိုင်းကပြောကြားလိုက်ပါတယ်ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်တည်ဆုံတဲ့သူအရေအတွက်ထက်ကျော်လွန်သွားပြီဖြစ်တယ်လို့လည်းဆိုရတယ်စနေတရက်ထဲမှာလူ89ယောက်တည်ဆုံခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီနေ့မနက်ပိုင်းကပြောပါတယ်ရောဂါနောက်ထပ်ကူးစက်ခံသူ2656ဦးရှိခဲ့ပြီးဒါဟာ February 1ရက်နေ့နောက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ကြာဆင်းခဲ့ခြင်းဖြစ်ပါတယ်အခုဆိုရင်တရုတ်နိုင်ငံမှာရောဂါကူးစက်ခံထားသူစုစုပေါင်းဟာ38198ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကနခွန်ရက်စီမှာမြို့မှာမနေ့ကလူ26ယောက်ကျော်26ယောက်ကိုပြစ်တက်ပြီးတော့တာမနော27ဈေးဝယ်စင်တာထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်အသက်32နှစ်အရွယ်ဂျက်ခရာဖန်ထုံမဟာသူ့အထက်အရာရှိကိုစစ်ခန်းထဲမှာပြစ်တက်ပြီးလက်နက်တွေကိုဟန်ဗီကားနဲ့တယ်ဆောင်ပြီးတဲ့နောက်ဈေးဝယ်စင်တာထဲမှာပြစ်ခတ်မှုတွေဇက်တိုက်လုတ်ခဲ့တာဖြစ်ပါတယ်အစပိုင်းမှာသူကပြစ်ခတ်မှုတွေကို Facebook ကနေတိုက်ရိုက်လွှင့်ခဲ့တာကို Facebook ကဖြုတ်ချခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်ပီယိုကနိုင်ငံတဝန်းကပြည်내ဥချုပ်ရေးမှုတွေကိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်တဲ့နေရာမှာရှိလာနိုင်တဲ့အနေအထားနဲ့ပတ်သက်ပြီးတော့သတိပေးလိုက်ပါတယ်ဖက်ဒရယ်အစ်မရောက်ပြည်내အစ်မပါတရုတ်နိုင်ငံနဲ့ပြည်ဆိုင်မှုတွေကဖြစ်နေပြီးတော့ဒီပြည်ဆိုင်မှုကအမေရိကန်နိုင်ငံသားရေးမူဝါဒနဲ့မြို့သားလုံခြုံရေးကိုအကျိုးဆက်တွေရှိလာနိုင်တယ်ဆိုပြီးတော့သူကပြောကြားလိုက်တာဖြစ်ပါတယ်
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.